께 어가다시구라. ရှင်ကြီးသောရှိခိုးတော်ကောင်းမှုကံစေတနာကြောင့်ဘိယံအနေနှောက်ရှက်ဖြစ်စီပြိမံအန္တမတမြအနာယောဂမတမြလုံးဝကင်းရှင်းကြကုန်ပြီဖြစ်၍မိမိတို့လူရှိအတုံးတဲ့သောလောကီကောင်းကျိုးလောကုတ္တရာကောင်းကျိုးများရရှိစေကြောင်းအလုကောင်းများကိုစိတ်နှပြချမ်းသာစွာဖြင့်ကိုယ်စီကိုယ်ငါအားထုတ်နိုင်ကြသည်ဖြစ်စေ။ ဒီသမ္မာဒါနဲ့အုံနော်။မအုံနော်မှာ။ဟိုရအတန်ကြာနေ။ပြန်ရမှာပြန်မရှိဘူး။အုံမိုက်ကအစံပြပါဦး။ဆောင်းပေါရဲ့အတန်အုံလေးပုံလေးတလား။ပြန်ရအောင်။ကဲအတန်ဆမ်းပြီးဆိုကြည့်လိုက်အောင်လေ။ဖရာကိုလေ။ဖရာကိုလေ။သိဝေဆွေ။သိဝေဆွေ။ အမြဲစည်းကမ်းမီဖရာကိုယ်လေးဖရာကိုယ်လေးသိဝေဆွေသိဝေဆွေအမြဲစည်းကမ်းမီသံဃာကိုယ်လေးသံဃာကိုယ်လေးသိဝေဆွေသိဝေဆွေအမြဲစည်းကမ်းမီသံဃာကိုယ်လေးသံဃာကိုယ်လေးတရဏဂမနံမဟာပုညံမဟာပုညံရပါတယ်ဒါကဟောရင်းနဲ့ချိန်ပါလို့ เดี๋ยวเตียกองเสร็จมาตัดกันเตียไม่ซะกันเตียนับไปแต่ก็ไม่ให้ห่วยอ่ะมาบ่เนาะกูดีตะบักก็จินตนาบ้างชิดตองนี่ดองซอกแท้อ่ะเตียนี่ไปห้อมมาสรุปดีนี่บ่ห้อมแท้เนาะมันไม่กระเดะอ่ะไปให้ห่วยเลยอ่ะมาเนาะธรรมซาวดีหล่ําไปผ่านอ๋อเนาะงาดีซาวดีล่ะแกกว่ากูใส่แท้นี่สนใจจีบ่ท่องบ่เปล่าตองมานี่สักกัน 30 เดือนสนทนาเนาะที่มาบาสุยามแกเตกุยพันธุ์ลงยามบาบิ တရားနာပိဋကများနဲ့တကွာစัจ java လာနန္ဒမှာရှိကြတဲ့လူနဲ့မြတ်မာတတ္တဝါအလုံးကိုရောစိတ်ပါချမ်းသာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့ 2008 ခုနှစ်ဧပြီလ16ရက်တထုံမြို့နေမီတရာတောင်ကြီးရှင်ပါရမီများစိန်တမ္မနီကျော်ပရိဒီစာသင်တိုက်တွင်ရှင်ကျင်းပါတယ်အထမအကြီးမြောက် ရှိပါတယ်အထမကြီးမြောက်ရှိပါတယ်တတိပဌံဝိပဿနာတရားစခန်းမှာလှုပ်တာတွေမှာမလှုပ်တာရှာလို့မြည်ပေးထားတဲ့တရားတော်ဘုံနဲ့ဓမ္မဒါနတရားလှူပြီးလို့မှဖြစ်ပါတယ်တရားလှူရှင်နေတဲ့တရားလှူမပြီးလို့ခင် တရားလူခံပုဂ္ဂိုလ်များအနေနဲ့တရားလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမလဲဥရှိတာပြီးတော့အရဟံဂုဏ်တော်ရဲ့တိပယ်၃မျိုးတစ်မျိုးကို၃ကောင်းစီညီညီညာညာပွားများလိုက်ကြပါပြီးပြီဖြစ်တဲ့အတွင်လက်ဥချီထားတာလေးတွေခြားထားပြီးတော့မျက်လုံးလေးတွေပိတ်မထားပဲဖွင့်ထားပြီးတော့ခြိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစင်ကပါတယ်လေ။လှုပ်တာထဲမှာမလှုပ်တာရှာလှုပ်တာတည်းမှာလှုပ်တာရှာမဟုတ်ဘူးနော်လှုပ်တာတည်းမှာမလှုပ်တာရှာလှုပ်တာတည်းမှာဆိုတာကလှုပ်တဲ့တည်းရုပ်တရားနံတရားတွေရဲ့မာလို့ဆိုလိုပါလေရုပ်တရားနံတရားတွေကလှုပ်တဲ့တည်းသဘောရှိတယ်လှုပ်တယ်ဆိုတာကဖြစ်လိုက်ပြင်လိုက်ဖြစ်လိုက်ပြင်လိုက်နဲ့ပြောင်းလဲနေတာကိုပြောတာပါပဲလှုပ်တယ်ဆိုတာပြောင်းလဲနေတာလှုပ်တယ်ဆိုတာတနေရာတည်းမှာအတိတ်ကငြိမ်နေတာဟုတ်ရဲ့လားပြောင်းလဲနေတာပဲလှုပ်တယ်ဆိုတာပြောင်းလဲနေတာကိုခေါ်တာပြောင်းလဲနေတယ်ဆိုတာလည်းဖြစ်ပြီးပြက်နေတာကိုခေါ်တာရုပ်တရားတွေနံတရားတွေကဖြစ်ပြီးတော့အကြာကြီးတည်ရလားမတည်ဘူးဖြစ်ပြက်နေချက်ချင်းပြက်သွားတာအဲ့ဒီလိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပြက်ပြီးတော့လည်းပြန်ဖြစ်လိုက်ဖြစ်လိုက်ပြက်လိုက်ပြက်တာတွေကပြက်ပြီးတော့လည်းပြီးရောမဟုတ်ဘူးပြန်ဖြစ်လာပြန်လိုက်ပေါ်လာပြန်လိုက်ဖြစ်လာတယ်ဆိုတော့ပေါ်လာတာပေါ့ပြည့်နေရကမရှိနေရနေပေါ်လာတယ်ဆိုတာလည်းလှုပ်တာပဲမဟုတ်လားလှုပ်သွားတဲ့သဘောပဲပေါ်ပြီးတော့လည်းပျောက်သွားပြန်နေပေါ်တယ်ဆိုတော့လည်းလှုပ်သွားတာပဲပေါ်နေတိုင်းပဲရက်တီမနေပဲနဲ့ပျောက်သွားပြန်ပြီဆိုတော့လှုပ်သွားပြန်တာပဲပေါ့ဒီလိုလှုပ်တယ်ဆိုတာဖြစ်ပြက်နေတာကိုပြောတာပဲစကားလုံးတစ်လုံးချင်းစဉ်စဉ်စားမယ်ဆိုရင်တော့လှုပ်တယ်ဆိုတာပြောင်းလဲနေတာပေါ်ပြီးပြောင်းနေတာဖြစ်ပြီးပြက်နေတာပေါ့ရုပ်တရားနံတရားတွေကအချိန်တိုင်းအချိန်တိုင်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ပြောင်းလဲနေတဲ့အတွက်လှုပ်နေတဲ့တရားတွေပါဠိလိုဆိုရင်တော့သလတရားတွေလို့ခေါ်တော့ပေါ့ပါဠိလိုသလဆိုတာမြန်မာလိုဆိုတော့လှုပ်တာပဲဖြစ်ဖြစ်ပြောင်းလဲနေတာကိုပဲလှုပ်တယ်လို့ခေါ်တာအဲ့ဒီလိုအများနဲ့ဖြစ်ဖြစ်ပြောင်းလဲနေတဲ့လှုပ်တတ်တဲ့ရုပ်တရားနံတရားတွေကနေမလှုပ်တာရှာတဲ့မလှုပ်တာဆိုတာကနိဗ္ဗာန်ကိုပြောတာပဲနိဗ္ဗာန်ဆိုတာကလှုပ်တဲ့တဲ့ယုတ်တရားနံတရားတွေလုံးဝမရှိဘူးယုတ်တရားနံတရားတွေလုံးဝမရှိယုတ်တရားနံတရားတွေလုံးဝမရှိပြီးမဲ့ချမ်းသာတဲ့အငြိမ့်တဲ့တမျိုးတော့ထင်ရှားရှိတယ်အဲ့ဒီထင်ရှားရှိတဲ့အငြိမ့်တဲ့တမျိုးကလည်းဘယ်တော့မှပြောင်းလဲသွားခြင်းမရှိဘူးပြည့်စည်သွားခြင်းမရှိဘူးရွေးလျောသွားခြင်းမရှိဘူးပြည့်စည်သွားခြင်းမရှိအစံသာဝရတည်ထန့်ခိုင်မြဲနေတဲ့သဘောရှိတယ်အစံသာဝရတည်ထန့်ခိုင်မြဲနေတယ်ဆိုတော့လှုပ်သေးလားမလှုပ်တော့ဘူးဖြစ်ပြီးပြက်မသွားတာပြောင်းလဲမသွားတာပေါ်ပြီးပြောက်မသွားတာကိုပဲမလှုပ်တာလို့ပြောတာ တော့အမြဲတမ်းဖြစ်ဖြစ်ကြောင်းလဲပြီးတော့လှုပ်နေတတ်တဲ့ယုတ်တရားနန္တရားတွေကနေဘရောမမဖြစ်မပြတ်မပြောင်းလဲပဲနဲ့အစင်ထာဝရတည်ထန့်ခိုင်မြဲနေတဲ့မလှုပ်တဲ့နိဗ္ဗာန်ကိုရှာကြရမယ်လှုပ်တာထဲမှာမလှုပ်တာရှာဆိုတာရဲ့အထိပ္ပယ်နားလဲပါတယ်နော်ခုတည်းယောဂီတို့မှလှုပ်တဲ့သဘောတွေမရှိဘူးလား
ရ
ှိပါဘူးခင်ဗျာနမူနာလေးပြောမယ်စင်ကိုယောဂီတို့ပင်နိုင်ကမ္မထာနေနဲ့ရှုမှတ်နေတာကဘာကမ္မထာလို့အာနာပါနကမ္မထာဝင်လေထွက်လေတူတိုင်းခြိတိုင်းထိနေတဲ့သဘောလေးကိုအဆက်မပြတ်သိနေရတဲ့ကမ္မထာလေလေးဝင်နေလှုပ်မသွားဘူးလားလေထွက်သွားနေလှုပ်သွားတာပဲလေလေးဝင်တိုင်းလှုပ်နေတယ်ထွက်တိုင်းထွက်တိုင်းလှုပ်နေတယ်အပြင်ကအတိုက်တက်ဖြစ်တဲ့လေနဲ့အခန္ဓာဖြစ်တဲ့ကာယပဒါဒကိုအကြည်တက်နဲ့အရာပြောပြောရင်တော့ဟိုပညာပြောပြောတော့နှာခေါင်းနဲ့ပေါ့နာသီးဝလေးနဲ့ပေါ့အဲ့ဒီနာသီးဝကိုယ်ကာယမှာရှိတဲ့ကာယအကြည်တက်ကလေးနဲ့အပြင်ကလေနဲ့ပုတ်တိုက်တဲ့အခါမှာထိတဲ့သဘောလေးလည်းဖြစ်လာတယ်ထိတဲ့သဘောလေးရှိတယ်လှုပ်တဲ့သဘောလေးရှိတယ်တချို့ယောဂီတွေကထိတဲ့သဘောထင်ရှားမယ်တချို့ယောဂီတွေကလှုပ်တဲ့သဘောထင်ရှားမယ်လှုပ်တာထဲမှာမလှုပ်တာရှားမယ်ဆိုတော့အဲ့ဒီနှာခေါင်းထိပ်ထက်ကလေထဲမှာပါရှားမှာတော့အဲ့ဒီလေထဲမှာပါရှားမှာတော့လှုပ်တာထဲမှာမလှုပ်တာရှားမယ်ဆိုပြီးတော့လှုပ်နေတဲ့ရုပ်တရားကိုယ့်ရဲ့လောလောဆယ်ပစ္စုပန်တင်းနေပေါ့လေအခုလောလောဆယ်အခုဇက်ကမိုင်းအတွင်းမှာအခုစိတ်နဲ့အာယုံပြုနေတဲ့ထင်ရှားတဲ့အာယုံတွေကနေမလှုပ်တဲ့နိဗ္ဗာန်ဘယ်မလဲနှာခေါင်းထိပ်မှာနှာခေါင်းထိပ်မှာနိဗ္ဗာန်ဘယ်မလဲလို့ဖြဲပြီးရှာမှာဟုတ်ရဲ့လားဟုတ်တယ်မလှုပ်တာထဲမှာမလှုပ်တာရှာဆိုတဲ့လှုပ်နေတတ်တဲ့အဲ့ဒီဝင်လေထွက်လေထိမှုသဘောတိုးမှုသဘောပုံမှုသဘောအေးမှုသဘောအဲ့ဒီသဘောလေးထဲမှာပဲနိဗ္ဗာန်ဆိုတဲ့မလှုပ်တဲ့တရားကတော့ရှိတာပဲဒါပေမဲ့ကိုကမလှုပ်တဲ့နိဗ္ဗာန်ကြီးကိုလိုက်ရှာနေရမှာမဟုတ်ဘူးလှုပ်တဲ့သဘောကိုလှုပ်တဲ့သဘောလိုပဲသိနေရင်အဲ့ဒီအသိဉာဏ်အားကောင်းလာလို့လှုပ်တဲ့သဘောလေးဖြစ်ပြတဲ့သဘောလေးဒီမြင်တဲ့ဉာဏ်ဒီထက်ခါတစ်ခါမြုံနဲ့မပြီးနှစ်ခါမြုံနဲ့မပြီးအကျင့်တစ်ထောင်တစ်တောင်တသိန်းတသန်းကလေးကရာအကျင့်ကြီးခါကဒီဖြစ်မှုပြမှုလွတ်မှုသဘောလေးကိုပဲအဆက်မပြတ်ကြည်နေရင်းနဲ့ညာအားတွေကောင်းလာပြီဆိုရင်မဖြစ်မပြတ်တဲ့ဖြစ်ခြင်းပြခြင်းလုံးဝမရှိတဲ့နိဗ္ဗာန်ကိုတွေ့နိုင်တယ်။သာသီဝါလေးတတိကဟပြီးတော့ဝင်လေထွက်လေရှုမှတ်ရင်ဝင်လေထွက်လေတိုးတိုင်းထိတိုင်းဖြစ်နေတဲ့သဘောလေးတွေကြည်နေရင်းနဲ့ညာအားကောင်းသွားပြီဆိုရင်အဲ့ဒီဝင်လေထွက်လေရှုကံအာယုံကိုရှုနေရင်းနဲ့ပဲမဖြစ်မဖြစ်တဲ့နေမှာကိုမျက်မှောက်ပြုမသွားနိုင်ဘူးလားပြုသွားနိုင်နေနာသီဝဝင်လေထွက်လေလေးကိုရှုမှတ်နေရင်းနဲ့နိဗ္ဗာန်မျက်မှောက်ပြုသွားကြတယ်ယဟန္တာရှင်မြတ်တွေမနေတော့ဘူးမရင်မတွက်နိုင်တော့ဘူးသောတာပန်တဂရဂံအနာဂံအရိယပုဂ္ဂိုလ်တွေမရင်မတွက်နိုင်အောင်များလာပါပြီခယောဂီတွေလူချင်းတဲ့နိဗ္ဗာန်ဘယ်မှာရှိတော့ယောဂီတွေလူချင်းတဲ့နိဗ္ဗာန်ဘယ်မှာရှိတော့နာသီဝဆိုတဲ့စကလုံးလေးနဲ့သုံးပြီးတော့ရှုတယ်ဆိုရင်တော့ယောဂီတို့လိုချင်တဲ့နိဗ္ဗာန်ပဲမှရှိနာသီဝမှရှိတာနှာခေါင်းထိတ်ဆိုတဲ့စကလုံးသုံးပြီးပြောတဲ့ယောဂီတို့ကြတော့နိဗ္ဗာန်ကပဲမှရှိတော့နှာခေါင်းထိတ်မှရှိတာနိဗ္ဗာန်ဟိုအဝေးသွားချာချာလိုရဲ့လားမလိုဘူးနာသီဝမှရှိတဲ့ယုတ်တရားနန္တရားနာသီဝကိုအရှုကအာယံထားပြီးတော့ရှုမှတ်နေရင်းနဲ့ယုတ်နံဖြစ်ပျက်ကိုမြင်တဲ့ဉာဏ်တွေအပျက်ကိုမြင်တဲ့ဉာဏ်တွေအနိစ္စဒုက္ခအနတ္တမမြင်မကောင်းမပိုင်ဆွတဲ့သဘောတရားကိုမြင်တဲ့ဉာဏ်နဲ့အာကောင်းသွားပြီဆိုရင်အဲ့ဒီဝင်လင်ထွက်လေနာသီဝထိတ်နှကောင်းထိတ်မှရှုနေရင်းနဲ့ပဲနိဗ္ဗာန်ကိုမျက်မှောက်ပြုလိုက်မှာနာသီဝရှုနေရင်းနဲ့နိဗ္ဗာန်မျက်မှောက်ပြုတယ်ဆိုတော့ကိုယ်ရတဲ့နိဗ္ဗာန်ဘယ်ရရတာနော်နာသီဝကရတာတတိယတော့နှကောင်းကရတာပေါ့ယောဂီတို့နှကောင်းပေါ်သေးသေးမထင်နဲ့နော်လူချင်းနာအကုန်ရတယ်ဟိုဟာလူချင်းဟိုဟာရမှာပဲဒီဟာလူချင်းဒီဟာရမှာပဲအစင်နေတာလို့ချင်းအစင်နေတာရမှာပဲဆင်းမြင်တာလို့ချင်းအစင်မြင်တာရမှာပဲအမေမွေးပေးရတဲ့ဒီနှာခေါင်းကိုထင်မသိနဲ့နော်နိဗ္ဗာန်ရှိပို့ပေးနိုင်တာဥစဉ်ဟိုစိတ်အားဖြင့်ဓမ္မတန်စင်မှာကောက်စာလေးခေါင်းစဉ်တစ်ခုတတ်ထားတာရှိတယ်လေနှာခေါင်းရှိရင်နှာခေါင်းရှိရင်အလုတ်ဖြစ်တယ်လို့ရေးခဲ့ဘူးတယ်ကိုယ်ကိနမှာအဖော်ဒီရှိရှိမရှိရှိမိစေမောင်ငယ်ငယ်ချင်းတွေပဲရှိရှိမရှိရှိမိသားစုဝင်တွေအကိုရင်းကြီးတွေမောင်နှမတွေမ မိဘတွေသားသမီးတွေမိကြီးတွေမြစ်တွေကိုယ်နာမှမရှိလည်းပဲကိုယ်နှာခေါင်းလေးရကိုယ်နာအမြဲမရှိဘူးလားမရှိပါဘူး။သွားလျာနှာခေါင်းမပါတဲ့လူလူရှိရဲ့လားမရှိပါဘူး။ကိုယ်သွားလျာနှာခေါင်းပါနေတာဘာမှပြင်းစရာရှိသေးလေ။ကိုယ်စိတ်နှာခေါင်းပို့လိုက်ပေါ့။နှာသီးဝါလေးပို့လိုက်ပေါ့။နှာသီးဝါလေးလေးလေးတူတိုင်းခြေတိုင်းတူတိုင်းခြေတိုင်းသိနေလို့မရဘူးလားမရှိပါဘူး။နှာခေါင်းကတင်မလင်ခွေခါးဆန့်မျက်စိမိတ်ပြီးတော့ထိုင်နေတဲ့အချိန်မှပဲရှိတာလား။တခြားအချိန်တွေမှာရောရှိတာလားတခြားစိတ်တွေမှာလည်းရှိတာနေစဉ်ဝိရဒိဘောထဲမှာပေါလာလှုပ်ရှားနေရင်အလုပ်တွေဘာတွေလုပ်နေရင်လည်းရောမရှိဘူးလားရှိပါရဲ့ဗျာအိမ်လေနေရင်ရောရှိတာပဲဈေးရောက်နေရင်လည်းရောဘယ်လိုအတ္တမေဝညာအလုပ်ပဲလှုပ်လို့အဲ့ဒီအလုပ်ကိုလုပ်ခဲ့တဲ့အချိန်မှာဒီနှခေါင်းလေးကတော့ရှိနေတာပဲနှခေါင်းရှိရင်လုပ်ဖြစ်တဲ့ဆိုတဲ့အဆုံးအမလေးနှလုံးသွင်းပြီးတော့ကိုယ်ကသာသတိလေးအမြဲတမ်းထည့်ထားမယ်လေ့ကျင့်လေးလုပ်ထားမယ်ဆိုရင်ကိုယ်စိတ်ကလေးကိုမကြမ်းမကြမ်းနှာသီးဝါးစိတ်လေးပို့ပို့ပြီးတော့ရှုမှတ်လို့မရဘူးလားရှားတယ်တကြီးလေးပါကပထဝီပထဝီအာမောဧဇောဝါယောပထဝီဆိုတာကဘောလီယာနေနေပြောမယ်ဆိုတော့ပထဝီပထဝီဆိုတော့ဓာတ်နေနေပြောပထဝီဆိုတော့မြေဓာတ်ပေါ့မြေဆိုတော့မာတဲ့သဘောပျော့တဲ့သဘောပေါ့လေးတဲ့သဘောပော့တဲ့သဘောပေါ့ကျန်းတဲ့သဘောချောတဲ့သဘောပေါ့ဒါကိုပထဝီဓာတ်လို့ခေါ်တာနော်တရားရှိတဲ့ကပထဝီပထဝီနဲ့ပါဠိစကားလုံးကြီးသုံးပြီးရှိမှပထဝီဓာတ်မြင်တာမဟုတ်ဘူးနာသီဝလေးနာသီဝစိတ်လေးလေးထိတဲ့နေရာလေးမှာတရားဆိုင်ကြည့်နေမာတဲ့သဘောပျော့တဲ့သဘောကျန်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပော့တဲ့သဘောလေးမြင်ပါမြင်တာတော့ပထဝီဓာတ်မြင်တာမာရတဲ့ဘောမြင်နေတဲ့နဲ့ပထဝီလို့လှုပ်ဆုံနေကြလို့သေးလားကိုကမြမလူမျိုးမြမလူသိပြီးတဲ့ကိစ္စပဲတကယ်တမ်းကျတော့သဘောတရားတွေဟာနာမည်ကိုမရှိဘူးနားလည်လည်လို့နာမည်လေးတွေတက်ပြရတာစကားရတာမာရပြောတယ်နဲ့ပြောတာမာရပြောတယ်ဆိုတာရှိရလားမာရပြောတယ်သဘောလေးတော့ရှိတယ်မာရပြောတယ်ဆိုပြီးတော့ပြောစရာကမရှိနားလည်လည်လို့တော့ပြောရတာပေါ့ပထဝီပြီးတော့အာဘောအာဘောကျတော့ဘာတော့ဖွဲ့စည်းတယ်ယူစည်းတယ်တက်တွေလုပ်ခွင့်ရှုခွက်ထဲမှာကြည်လိုက်လို့ရှင်တော့တင်းနေရော့တယ်တင်းတဲ့သဘောရော့တဲ့သဘောလေးကဘာတက်လဲအာဘောထက်ပြီနာသီဝလေးတူလေးလေးတူတိုင်းခြေတိုင်းကြည်နေလို့ရှင်တချို့ယောဂီမှကျတော့တင်းတဲ့သဘောလေးရော့တဲ့သဘောလေးမဖြစ်ဘူးလားတချို့များတင်းလိုက်တာနှာခေါင်းကိုပိတ်ရောလေအာဘောထက်ဒီဖွဲ့စည်းတဲ့တက်တွေအာကောင်းတော့နှာခေါင်းတွေကပိတ်မကုန်ဘူးလားတချို့ကြလည်းနင်လားငါလားအမလီဝေဒနာတရားသားအရှူတရားသားဆိုရှူနှက်ရှိတဲ့နှာရည်တွေထွက်လာတဲ့ခါကျတော့ဘာဘာဘာအာဘောတွေအာကောင်းသွားတာလဲယူစည်းတဲ့အာဘောတွေအာကောင်းသွားတာပေါ့အဲ့တော့အရည်တွေထွက်မှအရည်ဓာတ်တွေထွက်မှအာဘောမထင်နဲ့နော်အာဘောဆိုလို့တောက်နေတဲ့ရည်တွေဟိုဖြော်ရည်တွေဘာလို့အဲ့လိုအရည်ကိုမှမထင်နဲ့တင်းနေတဲ့သဘောရော့နေတဲ့သဘောခန္ဓာပထဝီတေဇောဝါယောဆိုတဲ့ဉာဏ်နဲ့ဇက်သုံးမှာလုံးလုံးစည်းစည်းလေးပြိုကွဲမသွားအောင်ထိန်းထားပြီးတဲ့သဘောဟာအာဘောဓာတ်ပဲတေဇောဆိုတာကြတော့ပူတဲ့သဘောအေးတဲ့သဘောအလယ်လက်ဆိုတော့နွေးတဲ့သဘောပေါ့သာဒီဝါလေးသတိကပ်ပြီးရှုနေတော့လေဝင်သွားလို့ရှိရင်အေးတဲ့သဘောလေးလေထွက်သွားလို့ရှိရင်နွေးတဲ့သဘောလေးအကြမ်းများအပြင်ပေါ့နော်အတိအကျအသေးစားကြီးလေဝင်အေးကိုရမယ်လေထိုင်နွေးကိုလူရမယ်လို့ဒီလိုတော့မဆူလို့ပါဘူးအဲ့ဒါလေးနာဒီဝါလီစိတ်ကလေးတတိကရှုနေရင်လည်းနွေးတဲ့သဘောလေးပေါ်လာတယ်အေးတဲ့သဘောလေးပေါ်လာတယ်ပူတဲ့သဘောလေးပေါ်လာတယ်ဆိုရင်အဲ့ဒါလေးသိနေလို့ရှိရင်ဘာတက်ကိုသိတာလဲသိသောတက်ကိုသိတာပဲတရားထုတ်တယ်ဘာမှလည်းမတွေ့ပါဘူးဘာမှလည်းမထူပါဘူးမထင်နဲ့ကိုယ်နှာခေါင်းကမှအဲ့ဒီသဘောတွေမတွေ့ဘူးလားသိချာကြီးမှတွေ့မှာနော်ဝါယောဆိုတာကြတော့လေတဟုတ်တယ်ပထဝီကမြေတဲ့အာဘောကရှည်တဲ့တိဇောကမိတဲ့ဝါယောကြတော့လေတသဘောနဲ့ပြောမစမ်းတော့တိုးတဲ့သဘောရွေ့တဲ့သဘောလှုပ်တဲ့သဘောတွေပေါ့ထွက်ကြတဲ့သဘောတွန်းကန်တဲ့သဘောတွေကိုဘာတက်လို့ခေါ်တာလဲဝါယောတက်လို့ခေါ်တာလေတလို့ခေါ်တာနာသီဝါလေးသတိကပ်ပြီးရှုနေတော့တွန်းနေတဲ့သဘောလှုပ်နေတဲ့သဘောတွေမသင်ရှားဘူးလားသင်ရှားတယ်ယောဂီတယောက်နဲ့တယောက်မတူဘူးနော်ဒီတကြီးလေးပါတဲ့ကမိမိအာတန်ရာပေါ့အာတန်ရာဆိုတာအတိတ်ဘဝတန်ရာကကိုယ်အလေးချက်များခဲ့ရာအာယုံလေးတွေပေါ်မှာပဲဟိုဘဝတန်ရာမှာတမထကမထနေလဲအာထုပူဇာပထဝီကတိုင်းနေပါတိရှုမှတ်ခဲ့ဘူးတဲ့ပုဂ္ဂိုလ်မြေတအာတန်တဲ့ပုဂ္ဂိုလ်ကျတော့လေပါတိပေါ်မှာတော့ဤနဲ့ပတ်သက်တဲ့မာပြောချမ်းချောလေးပေါ်ဆိုတဲ့သဘောလေးတွေပေါ်မှာပေါ့အစသီးအချင်း ကိုရှုမှတ်မှုပေါင်းများမှုအလေးအထုံများခဲ့တဲ့တသဘောလေးတွေပို့ပြီးတော့ထင်ရှားမှာပဲဟာသူကတွန်းတာတွေ့တယ်ငါလည်းတွန်းတာလည်းမတွေ့ပါလားဆိုပြီးတော့သူတွေ့တာကိုမတွေ့လို့ဆိုပြီးတော့စိတ်ညစ်ဆရာလို့လားစိတ်ညစ်တာလည်းမလို့သူတွေ့တာကိုတွေ့အောင်ဆိုပြီးလိုက်ရှာနေကြလည်းမလို့ဟာသူကတော့နှွေးတာလေးတွေ့တယ်အေးတာလေးတွေ့တယ်ငါဘာမှလည်းမတွေ့ဘူးဘာမှလည်းမသိပါဘူးဆိုပြီးတော့နှွေးတာအေးတာအတင်းလိုက်ရှာနေလို့လိုက်ရှာနေဖို့လိုရဲ့လားမလို့ဟာဟိုယောဂီကျတော့ ठी တဲ့သဘောလေးချင်ချနေတယ်။မှမလေးဝန်းသာဝန်းနေတာထွန်းသာထွန်းနေတာ ठी မှန်းကိုဘာမှမသိလိုက်ဘူးဆိုတော့မ ठी အောင်အတင်းလိုက်ရှူနေကြအောင်လိုရဲ့လား။မလို့ရေပုံရအချင်းသာနှာတိဝလေးတိုးတိုင်း ठी လေးဝန်းတိုင်းလည်း ठी လေးထွက်တိုင်းလည်း ठी ठी တဲ့နေရာလေးစိတ်ကပ်ထားလို့ဆိုပေမဲ့တချို့ယောဂီတွေကျတော့လေး ठी တာသိရဲ့လား။မသိတော့ဘယ်လိုလုပ်မလို့။မ ठी အောင်နင်းကန်ရှူမှာပေါ့။လေရှူလိုက်တဲ့လေရှူလေထုပ်ကိုတေချာသတိဉာဏ်နဲ့သတိလေးနဲ့သာစိုက်ပြီးကြည်နေလို့ရှိရင်သဘောတရားတွေတစ်ခုမဟုတ်တစ်ခုတော့ထင်ပါတယ်တစ်ခုကိုမကပါဘူးလေထင်လိုက်တာမှအများကြီးပါဒါဆိုလေလေးချိန်သွားတာကိုလက်တစ်ဖက်ကိုလက်ချားလက်တစ်ဖက်ကချိန်လိုက်သလိုမျိုးဇပွဲကလည်းတိုင်းတစ်ခုခုကိုကိုယ့်လက်နဲ့ချိန်လိုက်တဲ့အခါချိန်သလိုမျိုးရချင်းရှားမှလေထိတာမဟုတ်ပါဘူးတိမ်မွေးတဲ့တိမ်မွေးတိမ်တိမ်မွေးမွေးလေးနဲ့ချိန်နေတာပေါ့နောက်ဆုံးထိတဲ့သဘောမှထင်ရှားလည်းပဲလေရှူတဲ့အခါမှာလေတွင်းနဲ့လှုပ်ရှားပြီးဝင်သွားတဲ့သဘောလေးမသိနိုင်ဘူးလားထက်တဲ့အခါမှာလည်းလှုပ်ရှားတဲ့သဘောလေးပြီးနိုင်တယ်အဲ့ဒီသဘောထင်ရှားအဲ့ဒီသဘောလေးပဲကြည့်နေပေါ့လေရှူတယ်လေထုပ်တယ်ထိတာလေးဘာမှမထင်ရှားနှွေးတာအေးတာလေးမထင်ရှားရင်အုံလေးကလေရှူလိုက်ရင်မောက်သွားတယ်ထိထုတ်လိုက်တော့ချိန်သွားတယ်ရင်အုံလေးနိုင်လိုက်ညင်လိုက်ဖြစ်နေတာလေးတော့မရှိဘူးလားအဲ့ဒါလေးပြီးနေလို့လည်းမရဘူးလားအဲ့ဒါလေးလှုပ်ရှားမှုသဘောပဲလေတော့နောက်ဆုံးရင်လိုက်မှမရှိတချို့ကြတဲ့ချက်တိုင်နေရာဝမ်းပိုက်နေရာပေါ့လေရှူလိုက်လို့ရှိရင်ဖောင်းသွားတယ်ဖောင်းတဲ့သဘောလေးတိနေလို့မရဘူးလားဖောင်းတယ်လို့မှတ်ချက်မှတ်ပေါ့ပိန်သွားလို့ရှိရင်လေရှူထုတ်လိုက်တဲ့အခါကျတော့ဝမ်းပိုက်ပိန်ကျသွားတယ်ပိန်တယ်လို့မှတ်လိုက်ရုံပဲကျေးဇူးတော်ရှင်ပါဆီဆရာတော်ကြီးတို့ကတော့ဖောင်းတဲ့ပိန်တွေကိုပင်တိုင်းထားပြီးတော့ရှုမှတ်ခိုင်းတာအဲ့တော့ဝင်လေထွက်လေရှုမှတ်နေတဲ့နှာခေါင်းမှမထင်ရှားပဲဘိုင်းမှထင်ရှားလဲတော့ရှုလို့မရဘူးလားရှားတာပဲဘယ်နေရာကဘာပဲချင်ချာချင်ချာသဘောမိဖို့သာအကြီးကားပဲဝမ်းမလေးဖောင်းသွားတယ်စဖောင်းတာတဖြည်းဖြည်းတင်းကြီးကြီးနဲ့ဖောင်းပြီးတော့တက်လာတာနောက်ဆုံးဆုံးကြီးရက်သွားတာပိန်ကျသွားတယ်စပြီးတော့ပိန်လာတာတင်းကြီးကြီးနဲ့ပိန်ကျသွားတာနောက်ဆုံးရက်သွားတာဖောင်းစာဖောင်းလေဖောင်းဆုံးဆင့်ဆင့်ပြီးနေရမှာပဲပိန်စာပိန်လေပိန်ဆုံးဆင့်ဆင့်ပြီးနေရမှာပဲနောက်ဒီဘဝမှာပဲချင်ချာရဲဆိုလဲဝင်စာဝင်လေဝင်ဆုံးထွက်သွားတယ်ဆိုရင်လဲဆွတ်စာထွက်လေထွက်ဆုံးဒီဝင်နေတဲ့တစ်ချက်တည်းမှာကိုပဲထိမှုသဘောတွေကတစ်ခေါက်နဲ့တစ်ခေါက်တူရဲ့လားမတူဘူးစကားရတာဝင်နေတစ်ချက်တည်းပဲလို့ဆိုပေမဲ့လေဝင်တဲ့ခါမှာလေလေးစထိတာရဲ့ဝင်မလို့မဆုံးမချင်းဇက်တက်ထိနေတာရဲ့အကြံပြုပြမယ်ဆိုလေ90ချက်လောက်ပေါ့နောက်ဆုံးအဆုံးသက်လေးထိသွားတာအဆုံးသက်ကျတော့လေအားပြို့သွားတော့တိမ်မွေးသွားပြီလေဆုံးသွားတဲ့ခါမှာတိတ်မချင်ရှာဘူးလေထွက်ပြီးလေဝင်တာဆုံးသွားတော့လေထွက်လေကချက်ချင်းပြန်ထွက်တာမဟုတ်ဘူးခဏလေးဂျားလေးခံဂျားကလာလေးရှိပြီးတယ်အဲ့ဒါလေးကိုပဲစိတ်ကလေးကလိုက်ပြီးနေရမှာလေရက်တော့လည်းရက်နေမှန်းပြီးရမှာမသိရင်အဲ့ဒီနေရာမှာစိတ်ထွက်တော့တာပဲစိတ်ပြန့်လွင့်တော့တာပဲလေပြန့်ထွက်တော့လည်းစထိတာထွက်စာလေးပြီးတော့တစ်ဆက်တည်းထိနေတာနောက်ပြီးတော့ဆုံးသွားတာဆုံးသွားလို့ရှိရင်လည်းချက်ချင်းဒီကပြန်မဝင်ပါဘူးလေရှူထုတ်ပြီးရင်လေပြန်ရှူတယ်လို့စိုက်ထုတ်ပြီးရင်ပြန်ရှူတယ်လို့ဆိုပေမဲ့ထွက်လေအဆုံးမှဝင်လေတန်းဖြစ်ရဲ့လားမရှိဘူးထွက်လေဆုံးသွားတဲ့အချိန်မှာလည်းခဏလေးရာကလာလေးမရှိဘူးလားအဲ့ဒါလေးလေးသိရတယ်အဲ့ဒါလေးမသိရင်ထွက်လေအဆုံးနဲ့ချိန်မှာပဲစိတ်ကပြန့်လွင့်သွားတတ်တယ်။ဝင်ဆုံးမှတော့၎င်းထွက်ဆုံးမှတော့၎င်းတဏှာရာကနေကိုယ်စိတ်ထွက်ပြေးတော့တာပဲ။ကိုယ်စိတ်ဝင်ဆုံးမှပဲထွက်ပြေးတတ်သလားထွက်ဆုံးမှပဲထွက်ပြေးတတ်သလားတိချာတတိလေးနဲ့စောင့်ကြည့်ထားပြီးတော့ဝင်ဆုံးလေးမှထွက်တတ်တယ်ဆိုရင်အဲ့ဒီအချိန်ပို့ပြီးတော့ကြံ့ကြံ့ဆိုင်တိချာကြည့်ဆိုင်ပြီးတော့ရှုမှပေါ့။ထွက်ဆုံးလေးမှတတ်တတ်တယ်ဆိုရင်လည်းအဲ့ဒီထွက်ဆုံးရှင်းနေတဲ့အချိန်လေးမှပဲအဲ့ဒီနေရာလေးမှစိတ်ကလေးထွက်မတော့အောင်တိချာတတိလေးကပ်ပြီးတော့ရှုမှရမှာပေါ့။ဒီဝင်နေတဲ့တစ်ချက်တည်းမှာကိုလှုပ်ရှားမှုတွေအများကြီးမရှိဘူးလားရှိတယ်ဘဝရတဲ့ရဲ့လှုပ်ရှားမှုဆိုတာကအဓိပ္ပာယ်တစ်မျိုးရုပ်တရားနာတရားတွေအားလုံးရဲ့ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်နေတဲ့ဆိုတဲ့သဘောကလည်းလှုပ်တဲ့သဘောပဲနာတိဝလေးစားထီတယ်လှုပ်တစ်ချက်လှုပ်သွားတာပဲပြီးတော့ချင်းမှုလေးတွေတစ်ချက်စက်တိုက်ပြန်ပြီးတော့ဖြစ်သွားတယ်တစ်ခုပြက်တစ်ခုဖြစ်တစ်ခုပြက်တစ်ခုဖြစ်အဲ့ဒါလေးတွေလည်းလှုပ်နေတဲ့သဘောပဲဝင်စားမှရှိနေတဲ့ထိမှုလှုပ်မှုသဘောလေးနဲ့ဝင်လေမှဖြစ်နေတဲ့လှုပ်မှုထိမှုသဘောလေးတွေ့ရလား မတူဘူးမတူတူရလားမလို့မတူဘူးဖြစ်ရမှာဖြစ်စီပဲနဲ့တေချာဝင်လေထွက်လေထိမှုသဘောလေးမှာတေချာအာယုစုဆက်ပြီးတော့ကြည့်ရမှာတေချာအာယုစုဆက်ပြီးကြည့်ရင်ဝင်လေတစ်ချက်ထဲမှာကိုပဲမတူတဲ့ခံစားမှုလေးခံစားမှုလို့ဆိုလို့ဝိညာဉ်စိတ်သိက္ခာဆိုလိုတာမဟုတ်ဘူးဒီထိမှုလေးရဲ့မတူညီတဲ့သဘောလေးကြီးဝင်လေမှာအပြင်လေကဝင်လာတာမဟုတ်လို့အေးတယ်ပဲထားအောင်တော့အေးရလေးမြင်နေဆိုလေအေးတယ်လို့အကြမ်းမြင်သိအောင်မကပဲနဲ့အေးမှုလေးတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအဲ့ဒါဒီကိုပဲလှုပ်တယ်လို့ပြောတာပဲအေးတယ်ဆိုတော့ဝါယုဒ္ဓဟုတ်ရဲ့လားမဟုတ်ဘူးနော်ဝါယုဒ္ဓကမှလှုပ်တယ်လို့ဆိုလို့နေတာမဟုတ်ဘူးအေးတာကဒီဇောတက်ပဲအဲ့ဒီဒီဇောတက်လေးကလည်းတေအေးဘီတေတေအေးဘီတေတခုပြီးတခုဖြစ်နေတာအဲ့ဒါကလည်းလှုပ်တဲ့သဘောပဲအဲ့တော့ဝင်လေထွက်လေစရှုတယ်ဆိုရင်ပထမတော့ဝင်နေထွက်တယ်ဝင်သွားတဲ့သဘောထွက်သွားတဲ့သဘောပဲဒီမှာပေါ့တရားစုတဲ့ကြီးတို့အချိန်လေးရလာပြီဆိုရင်တော့ဝင်လေမှာအေးသွားတာထွက်လေမှာလွေလာတာဒီသဘောလေးတွေပြီးမှာပေါ့ဒါအကြံဉာဏ်ပြောတာနော်ဒီတဲ့ကအားကောင်းတာပြီဆိုရင်တော့အေးတာလေးကလည်းအေးလှုပ်လှုပ်အေးလှုပ်လှုပ်အေးလှုပ်လှုပ်ဆိုတာတအေးပြီးတအေးလွေသွားတဲ့ခါမှလည်းလွေလှုပ်လှုပ်လွေတာလေးကတနွေပြီးတနွေတနွေပြီးတနွေတစ်ခုပြီးတစ်ခုပြောင်းနေနေတာကိုပဲလှုပ်တယ်လို့ခေါ်တာလှုပ်တာတည်းမှာမလှုပ်တာရှာလှုပ်နေတဲ့အဲ့ဒီယုတ်တရားနံတရားအချိန်တိုင်းဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းလဲနေတဲ့သဘောတရားတွေကိုမြင်အောင်ကြည့်မယ်ဆိုရင်ဇလို့စင်မလှုပ်တဲ့နိဗ္ဗာန်ကိုမမြင်သေးပေမဲ့မလှုပ်တာကိုရှာနေတာပဲမလှုပ်တာကိုတွေ့နေတာပဲမလှုပ်တဲ့နိဗ္ဗာန်ကိုချက်ချင်းတွေ့လို့ရရဲ့လားမရဘူးလှုပ်တဲ့သဘောလေးတွေကိုမြင်အောင်ကြည့်ပြီးတော့အဲ့ဒီလှုပ်တဲ့သဘောတွေကိုမြင်တဲ့ဉာဏ်အားကောင်းမှမလှုပ်တဲ့နိဗ္ဗာန်ကိုတွေ့မှာဝင်လေထွက်လေလားဆိုတော့ဈဉ္ဉံ၆တက်ကောင်လည်းလှုပ်မှုသဘောတွေမရှိဘူးလားအဲ့ဒါကြီးလည်းလှုပ်တိုင်းလှုပ်တိုင်းသိရမှာပဲ။ဝါရရဲ့လှုပ်မှုတွေမဆိုလို့ဘူးနော်။အဲ့တော့ထိုင်ရမှမှလည်းလှုပ်တဲ့သဘောကြီးအများကြီး။ထိုင်နေလို့မလှုပ်ဘူးလို့ရှိရလား။ဟိုပြင်းမှကြောင်းမှမဟုတ်ဘူးနော်။မပြင်းမကြောင်းမလှုပ်မကုတ်ဘဲနဲ့ညင်ညင်ကြီးတုတ်တုတ်တုတ်တုတ်မှမလှုပ်ပဲထိုင်နေလည်းပဲလှုပ်တဲ့သဘောကြီးမရှိဘူးလား။ခုနကဝင်လေထွက်လေကလည်းရှိတာပဲ။ရေကျင်းကျဲနေရလေလှမ်းအောင်ပြလိုက်နှလုံးသွေးတွေတိတ်တိတ်နဲ့ခုံနေတဲ့သဘောလည်းမရှိဘူးလားအဲ့ဒါလည်းလှုပ်တာပဲငယ်တိတ်လှမ်းကြည့်လိုက်မယ်ဆိုရင်လည်းငယ်တိတ်မှာလှုပ်နေတဲ့သဘောလေးရှိတာပဲသူရောလေးတွေလှမ်းအောင်ပြလိုက်လက်ကဝဲနေရလေးဖြစ်ဖြစ်သူရောနေရလေးလှမ်းအောင်ပြလိုက်သူရောလေးတွေတတော်တော်နဲ့လှုပ်နေတာမရှိဘူးလားခန္ဓာကိုယ်ရှုံကုန်ကြည့်လိုက်ရင်တရားနဲ့တရားတော့မတူဘဲလှုပ်တဲ့သဘောတနည်းအားမဟုတ်တနည်းအားမှာထင်ရှားရှိကိုရှိပါလေဒါကြောင့်တချို့ဆရာတော်ဖျက်မှကြတော့လှုပ်တဲ့သဘောကိုပဲပြင်နိုင်ထားပြီးရှုခိုင်းတာလှုပ်တဲ့သဘောလေးတွေကိုအမြဲတမ်းရှုမှတ်နေလို့အလှုပ်သဘောတသက်ပဲပုဂ္ဂိုလ်တရား၅သူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးလှုပ်တာလေးရင်သိတာလေးရင်လှုပ်တာကယုတ်တရားသိတာကနန္တရားယုတ်တယ်လှုပ်တယ်လားဆိုတော့မဟုတ်ပါဘူးစိတ်နဲ့ဟူတွေးတွေးတွေးနေတယ်ဆိုရင်လေတွေးတဲ့သဘောလေးသိချာကြည့်တွေးတယ်တွေးတယ်ဟောမတွေးဘဲနေရာကနေတွေးတဲ့စိတ်လေးစပေါ်လာတာကလှုပ်သွားတာပဲမဟုတ်ဘူးလားပြောင်းလဲသွားတာကိုလှုပ်တယ်လို့ခေါ်တာနော်အဲ့ဒီသဘောလေးကိုသတိလေးအားကောင်းနေဆိုရင်တွေ့နိုင်တာပဲမတွေ့ဘဲနေနေနဲ့ဖြတ်ခနဲ့ဆိုအတွေ့လေးပေါ်လာတွေ့တယ်တွေ့တယ်တွေ့မှုလေးမဆုံးခြင်းမှတ်နေတွေ့တယ်တွေ့တယ်လို့အခေါ်ဝကနှမျိုးအပြောကနှမျိုးဖြစ်နေပြီဆိုကလေးကသဘောကလည်းနှမျိုးပဲအပြောနောက်မှာသဘောရှိတယ်နော်တွေ့တယ်တွေ့တယ်နဲ့ဆယ်ကံပိုက်တယ်ဆိုရင်ကဲအတွေ့တဲ့သဘောတရားလေးတွေဆယ်ကံဖြစ်ဖြစ်နေဆိုတာမထင်ရှားဘူးလားထင်ရှားနေတကယ်တတိလေးနဲ့ညာလေးနဲ့စိုက်ကြည့်နေဆိုရင်ဒီအမှတ်ကလေးတွေထက်ကတက်ကမှတ်နေတဲ့ပုံမှာကဖြစ်ဖြစ်သဘောကြီးမြင်နိုင်တာတွေးတယ်တွေးတယ်ဆိုတော့အမှတ်ကလေးကစိတ်အဆိုးလေးလိုဖြစ်နေတာတတိညာကောင်းသွားပြီဆိုရင်အဲ့ဒီစိတ်အဆိုးလေးတွေကတခုပြီးတခုဖြစ်နေပါလားလို့တန်းမြင်တော့တာပဲတွေးနေတဲ့စိတ်ကလေးမြင်နေတွေးတယ်တွေးတယ်လို့မှတ်နေတဲ့စိတ်ကလေးကိုလည်းမြင်နေလှုပ်တဲ့သဘောတွေမှအများကြီးပါပဲအဲ့တော့ကိုယ်မူရဘာပဲဖြစ်ဖြစ်ရှုမှတ်ရမယ်စိတ်မှာဘာတွေပဲခံစားရခံစားရရှုမှတ်ရမယ်စိတ်မှာဘာတွေပဲတွေးတွေးဘာတွေပဲကြံစည်ကြံစည်ရှုမှတ်ရမယ်ဘာပဲမြင်မြင်ဘာပဲကြားကြားဘာပဲနံနံပေါ်သမျှအာယုံကိုပေါ်နေတဲ့အတိုင်းထင်ရှားရအာယုံကိုထင်ရှားတဲ့အတိုင်းရှုမှတ်ပေါ်များနေရမယ်လှုပ်တာလေးသိနေဆိုတာနဲ့သတိပဋ္ဌာန်လေးပါပေါ်နေဆိုတဲ့တူတူပဲမဟုတ်လားလှုပ်တာကယုတ်တရားအကြံဉာဏ်ဖြင့်ပြောတာပေါ့သိတာလေးကနန္တရားဝင်လေထွက်လေမှပဲကြည့်လိုက်ပေါ့လှုပ်တာလေးရေသိတာလေးရေငါဆိုတာမရှိဘူးလှုပ်တဲ့သဘောသက်သက်ပဲငါဆိုတာမရှိဘူးသိတဲ့သဘောသက်သက်ပဲလှုပ်နေတဲ့ယုတ်တရားလေးကလည်းငါဝင်ပြီးတော့သိလိုက်မယ်ဆိုလို့ရရဲ့လားမရဘူးသိတတ်တဲ့စိတ်ကလေးကတည်းနေစားငါဝင်လှုပ်လိုက်မယ်ငါဝင်ထိလိုက်မယ်ဆိုလို့မရဘူးထိတဲ့သဘောလှုပ်တဲ့သဘောယုတ်တရားကလည်းသူ့လှုပ်သူ့လှုပ်သိတဲ့သဘောလေးကလည်းသူ့လုံသူ့လုံစက်တဲ့တဲ့တာသိနေမစင်ဒီလှုပ်မှုသဘောနဲ့သိမှုသဘော ဖြစ်ဖြစ်ဖြစ်ဖြစ်ဆိုတာဟိုပါဠိစကားလုံးဥဒယဘယယောဥဒယဝယကိုပါဠိမြန်မာပြန်လိုက်လို့ရှိရင်တော့လေဖြစ်ပြပေါ့ဖြစ်ချင်းဖြစ်ချင်းပေါ့ကိုယ့်ရဲ့လက်တွေ့အလုပ်ခွင်ထဲမှာကမ္မထန်ရှုခွက်ထဲမှာမြင်နေရတဲ့လှုပ်တာနဲ့ទីတာဆိုတာယုတ်တရားနံတရားလှုပ်နေတယ်ဆိုတာဖြစ်ပြပါပဲဖြစ်ပြဆိုတာနဲ့လှုပ်တယ်ဆိုတာနဲ့အတူတူပဲနော်စကလုံးနာကွယ်တာသဘောတည်းပဲကတော့အတူတူပဲလှုပ်တာထဲမှာမလှုပ်တာရှာဖြစ်ပြနေတဲ့ပြောင်းလဲနေတဲ့ယုတ်တရားနံတရားတွေထဲမှာမဖြစ်မပြတ်တဲ့ဘယ်တော့မှမပြောင်းလဲတဲ့နိဗ္ဗာန်ကိုရှာလို့ပြောတာမလှုပ်တဲ့နိဗ္ဗာန်ကိုရကျင်တော့လှုပ်တဲ့သဘောတွေလှုပ်တဲ့ယုတ်နံတွေလှုပ်ချင်းဆိုတဲ့ဖြစ်ပြတွေကိုအဆက်မပြတ်မြင်နေအောင်ကြိုးစားကြရမှာပဲဖြစ်ပြဖြစ်ပြလို့ဆိုမှမဟုတ်ပါဘူးလှုပ်နေတဲ့သဘောဝင်နေထွက်လေးမှတ်လိုက်လို့ထိတာတွေကလည်းတစ်ချိန်လုံးလှုပ်နေတာပဲတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုလှုပ်နေတာပဲစိတ်နဲ့တွေးတာလေးတွေ၊ကြံတာလေးတွေမှတ်လိုက်တော့လေတစ်ခုပြီးတစ်ခုလှုပ်နေတာပဲမြင်တယ်များရှုမှတ်လိုက်တော့လေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုလှုပ်နေတာပဲကြားတဲ့အသံလေးတွေရှုမှတ်လိုက်တော့လေတစ်ခုပြီးတစ်ခုလှုပ်နေတာပဲလှုပ်နေတာပဲဆိုတာနဲ့ဖြစ်ပြဆိုတာနဲ့အတူတူပါပဲထုတ်တာထဲမှာမဟုတ်တာရှာတဲ့နေ့ကတော့လှုပ်တိုင်းလှုပ်တိုင်းလှုပ်မှုသဘောတည်းတည်းပဲပုဂ္ဂိုလ်တ attva ငါးသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးပေါ့ပြန်နေတဲ့ယုတ်တရားနဲ့တိတတ်တဲ့နန္တရားအလွယ်ပြောမယ်ဆိုတော့မတိတတ်တဲ့ယုတ်တရားနဲ့တိတတ်တဲ့နန္တရားတစ်မျိုးလေးဖြစ်နေတဲ့ယုတ်တရားနဲ့အဲ့ဒီတစ်မျိုးလေးတွေကိုလိုက်သိနေတဲ့နန္တရားဓမ္မမဟုတ်ပြုလုပ်ခြင်းနဲ့နန္တရားနဲ့ပြုလုပ်မှုဆိုတဲ့ယုတ်တရားအဲ့ဒီလိုယုတ်တရားနန္တရားလေးတွေကအချိန်တိုင်းဖြစ်ဖြစ်ပြောင်းလဲနေတယ်ပုဂ္ဂိုလ်တရားငါးသတ္တဗာယောက်ျားမိမမပါပဲနဲ့လှုပ်တာနဲ့ပြီးတာပဲရှိတယ်လှုပ်တာနဲ့ပြီးတာလေးကလည်းအမြဲတမ်းကိုဖြစ်ဖြစ်နေတယ်ဆိုတာမြင်သွားတယ်ဆိုရင်အဲ့ဒီမြင်တဲ့ညာအားကောင်းရင်မဖြစ်မဖြစ်တဲ့မလှုပ်တဲ့နိဗ္ဗာန်ကိုမြင်နိုင်ပါပြီယောဂီတို့ရဲ့တောင်းဝင်ကလှုပ်တိုင်းပြီးနေဖို့ပဲဖြစ်တိုင်းပြီးဆိုနဲ့လှုပ်တိုင်းပြီးဆိုနဲ့အတူတူပဲမှလားဒါကြောင့်ဆွလိုက်ပေါ့လှုပ်မှုတိုင်းသာပြီးနေပ
ါ
မလှုပ်တာတွေ့ရမည
်
လှုပ်မှုတိုင်းသာပြီးနေပ
ါ
မလှုပ်တာတွေ့ရမည
်လှုပ်မှုတိုင်းသာပြီးနေပါမလှုပ်တာတွေ့ရမည်လှုပ်မှုတိုင်းသာပြီးနေပါမလှုပ်တာတွေ့ရမည်လှုပ်မှုတိုင်းသာပြီးနေပါ
တနည်းအားဖြင့်ဆိုမယ်ဆိုရင်မလှုပ်တာတွေ့ရမည်ဆိုတာဆိုတဲ့နေရာမှာမလှုပ်ရဆက်ရောက်မည်လို့ဆိုလဲရတာပါပဲဒါပေမဲ့မလှုပ်တာတွေ့ရမည်ဆိုတာလေးကဘူရှင်းနေတယ်လို့ပေါ့တစ်ခေါက်တည်းဆိုကြည့်ပေါ့လှုပ်မှုတိုင်းသာပြီးနေပ
ါ
မလှုပ်ရဆက်ရောက်မည
်
သကလုံးခန့်တယ်လို့ထင်ရပေမဲ့မလှုပ်တာတွေ့ရမည်ဆိုတာလေးကဘူရှင်းတယ်လို့ပဲနော်တိုက်တာယူပေါ့လှုပ်မှုတိုင်းသာပြီးနေပါတဲ့လှုပ်မှုတိုင်းလှုပ်မှုတိုင်းကတိနေမယ်လှုပ်မှုတိုင်းဆိုတာကိုယ်မူရဖြစ်သည်မြဝေဒနာခံစားရသည်မြစိတ်ဖြစ်သည်မြဉာဏ်နဲ့ကြားသည်မြနာသည်မြသဘောတရားတွေဖြစ်သည်မြကိုယ်မူရဘာပဲပြုနေတဲ့သဘောကိုပြုနေတဲ့အတိုင်းတိနေရမယ်စိတ်အခြေအနေဘာပဲဖြစ်နေတဲ့စိတ်အခြေအနေကိုဖြစ်နေတဲ့အတိုင်းတိနေရမယ်ဆိုတာလှုပ်မှုတိုင်းတိနေပါလို့ဆိုလိုတာပဲအဲ့လိုလှုပ်မှုတိုင်းနဲ့တိနေမယ်ဆိုရင်မလှုပ်တဲ့နိဗ္ဗာန်ကိုတွေ့ရမှာပဲလှုပ်တာလှုပ်မှုသဘောလေးကိုလှုပ်မှုသဘောတသက်ပဲဖြစ်ပြနေတဲ့သဘောတရားတသက်ပဲလို့သိသွားလို့မလှုပ်တဲ့နိဗ္ဗာန်ရောက်သွားတယ်မထေရတစ်ပါးအကြောင်းလေးအကြံဉာဏ်နှလုံးသွင်းကြည့်လိုက်ပေါ့အကြံဉာဏ်လည်းမဟုတ်ပါဘူးမထေရဝိထုလုံရင်လုံရှင်းပြောလိုက်ရင်ဘာမှမရှိပါဘူးမနေ့ကပြောတဲ့ဝိထုလေးလည်းပြောလိုက်မှဆိုတော့10မိနစ်နဲ့ပြီးတာနော်ညဆောင်တဲ့ရှင်လက်ထက်တုန်းကကပိလဝမြို့မှာလာခတမလာဆိုတဲ့တာကီဝင်မင်းသားတစ်ပါးရှိခဲ့ပူပါတယ်ကပိလဝေကိုမြတ်စွာဘုရားကြွားမြတ်စွာဘုရားရှင်နဲ့ဆွေတော်မျိုးတော်တွေပေါင်းစုံတဲ့ပွဲမှာမြတ်စွာဘုရားရှင်ရဲ့တဘောပြတိဟာတွေမြင်ရတဲ့အတွက်တရားတရားတွေဖြစ်ပြီးတော့ယဟန်ပြုလိုက်တယ်။ယဟန်ပြုပြီးတော့မြတ်စွာဘုရားရှင်ရဲ့အနိကအလုတ်ကျွေးဖြစ်နေဝေယဝစ္စတွေပြုစုဆောင်ရွက်ပေးတယ်။မြတ်စွာဘုရားရှင်ရဲ့အနိကအလုတ်ကျွေးဆိုတာကလူတွေသိတာကဘယ်သူတဲ့တော့အရှင်အာနန္ဒာမြတ်စွာဘုရားဖျားချစ်ကလေးကအရှင်အနန္ဒကတဖောမကွာလူကြီးပြုစုတယ်လို့ထင်နေကြတာအဲ့လိုမဟုတ်ဘူးနော်မြတ်စွာဘုရားဝါတော်20ရပြီးမှတတ်တော်55ပြီးပြီးမှသာအရှင်အနန္ဒကပိဋိမဆန်တဲ့အချိန်တောက်လျှောက်ပြုစုလို့ကြွေးတာတတ်တော်35နဲ့55ကြာဝါတော်20အတွင်းမှာတော့အဆင်ပြေတယ်လို့အဲ့ကြလူကြွေးကြတာပဲ တခါတည်းမှာရှင်နာဂိတကပြုစုလို့ကြည့်ရင်တခါတည်းမှာရှင်ဥပဝါနာတခါတည်းမှာရှင်ဆုံးနာတခါတည်းမှာရှင်မေဂိယတခါတည်းမှာရှင်သူနခတ္တစသည်အချင်းအစဉ်ပြေသလိုရဟန်းတော်တွေအလှည့်ကြပြုစုလို့ကြည့်တော်မူကြတယ်အခုနာဂတမလာတာဂီဝေမေသာကနေရဟန်းဖြစ်လာတဲ့အရှင်နာဂတမလာကလည်းပြုစုလို့ကြည့်ပါတယ်အရှင်နာဂတမလာမြတ်စွာဘုရားရဲ့၄ပါးမှာဝေယဝစ္စအနိကအလုံးကျူးဖြစ်နေပြုစုဆောင်ရွက်နေတုံးဆောင်ပြုစုဆောင်ရွက်ရင်းနဲ့တစ်ဖက်ကလည်းဝိပဿနာလုပ်ကိုအားထုတ်နေတယ်ဝေယဝစ္စလုပ်တဲ့ပြုမူလေးတွေလည်းရှုမှတ်ပေါ့တရားမှတ်တယ်ဆိုတာကတရားမှတ်တဲ့အလုပ်ဆိုပြီးတိကျလုပ်ရတာဟုတ်ရဲ့လားတခြားဘာအလုံးမှမရှိဘဲနဲ့အထွေထွေအလုပ်ဆရာမရှိဘူးဆိုရင်လားတမန်လေးခိုင်းပြီးတော့အေးစစ်စစ်လေးရှုမှတ်တာလမ်းလေးရှောင်ရင်းမှတ်တာထိုင်နေဆိုတာလည်းတရားထိုင်မှထိုင်တာဟုတ်ရဲ့လားပွဲကြည့်တဲ့အခါလည်းမထိုင်ဘူးလားဗီဒီယိုကြည့်တဲ့အခါရောအဲ့ကြတော့တရားမှတ်ရတာမမှတ်ဘူးနော်အဲ့တော့တရားထိုင်နေဟာကြီးဆိုပြီးတီးသန့်ရှိတာမဟုတ်ကိုယ်လုံနေကြပြီမူလေးတွေကိုပဲတရားတိတရားကြည့်လိုက်တဲ့အခါကျတော့တရားမှတ်တယ်လို့ခေါ်ရတာအဲ့တော့ဝေယဝစ္စလုံနေလေတရားရှုမှတတိပဏ္ဍတရားတွေပွားများဝေယဝစ္စလုံလိုက်ဥပဒ